Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ15ရက်တောက်ကြနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတောက်ကြနေ့ညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်တွေနဲ့ဒီကနေ့မှတွေ့ဆုံပြီးတော့မြောက်ကိုရီးယားနျူကလ িয়ার အရေးကိစ္စကိုဆွေးနွေးမှာဖြစ်ပါတယ်။အီရန်နိုင်ငံဟာယေမန်နိုင်ငံကသဘုံတွေကိုလက်နက်ခဲယမ်းတွေတရားမဝင်ပံ့ပိုးနေတယ်ဆိုတော့အထောက်အထားတွေအမေရိကန်မှာရှိထားတယ်လို့အမေရိကန်တောင်ဝင်ရှိသူတွေကပြောကြားလိုက်ပါတယ်။မြန်မာသတင်းတောင်အုပ်ဖန်းစည်းခံထားရတာနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံအနေနဲ့အလုံးမဲ့စိုးရိမ်မိတယ်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးကပြောကြားလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ။
ကောင်းပါပြီရှင်သတင်းတွေအပြီးမှာတော့ဖန်ဆီးခံထားရတဲ့ writers သတင်းတောင်ဦးနဲ့ပတ်သက်လို့နိုင်ငံတကာခေါင်းဆောင်တွေရဲ့ဝေဖန်ချက်နဲ့အတူနှားဆင်ကြရမှာက
အနိုင်ရရနဲ့ကြံတုံးပဲမယ်ဆိုလို့ရှိရင်တတိယဆုံးပြည်ထောင်ခံနဲ့နီလာလည်းဆိုတော့ ACA နောက်မှသူ့ဘွားနည်းနည်း CR ပြည်ချင်းရဲ့တ
ဘောကိုပြောခွင့်ရဘူမူကြီးနှောင်ဘူးပြောသွားတာပါပြည်စုံကိုသတင်းတွေအပြီးမှာနှားဆင်ကြရပါမယ်ဒါအပြင် Christmas နဲ့နှစ်သစ်ကူးရာသီတခြင်းတစ်ပုံးနဲ့လည်းဖျော်ဖြေပေးဖို့ရှိပါတယ်ဒါရုံမတိုင်ခင်ကူးရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုအနေနဲ့မြောက်ကိုရီးယားအစိုးရနဲ့ကြိုတင်သတ်မှတ်ချက်တွေမပါဘဲဆွေးနွေးပြောဆိုမှုတွေစတင်လုပ်သွားဖို့ဆန္ဒရှိတယ်လို့ပြောလိုက်ပြီးရပိုင်းကြမှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာကုလသမဂ္ဂလူမျိုးရေးကောင်စီဖွဲ့ဝင်တွေနဲ့ဒီကနေ့မှတွေ့ဆုံပြီးတော့မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုစွန့်လွတ်လာအောင်ဖိအားတွေအမြင့်ဆုံးပေးသွားဖို့ကိစ္စကိုဆွေးနွေးသွားမှာဖြစ်ပါတယ်ဝန်ကြီး Tillerson ဟာကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres နဲ့လည်းဒီကနေ့မှတွေ့ဆုံသွားမှာဖြစ်ပါတယ်အတွင်းမှုချုပ်ဂူတာရက်စ်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့မနေ့ကြာသပတေးနေ့ကတိုကျိုမြို့မှာတွေ့ဆုံခဲ့တဲ့အတွင်းမှာတော့မြောက်ကိုရီးယားအရေးကိစ္စကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ဒုံးကျည်အစီအစဉ်လေးအပေါ်တန်ခတ်ပိတ်ဆို့တဲ့ဆုံးဖြတ်ချက်တွေကိုနိုင်ငံအားလုံးအနေနဲ့အပြည့်အဝအကောင်အထည်ဖော်ဆောင်ရွက်သွားဖို့လိုအပ်တယ်လို့လည်းကုလသမဂ္ဂအတွင်းမှုချုပ်ဂူတာရက်စ်ကထပ်လောင်းပြောကြားလိုက်ပါတယ်ခင်ဗျာ။
အီရန်နိုင်ငံဟာဒေသရဲမှာဆိုးဝါးစွာပြည်မှုလုံဆောင်နေတဲ့လို့ရတွေထဲမှာယီမန်နိုင်ငံကတပုံတွေကိုလက်နက်ခဲယမ်းတွေတရားမဝင်ပံ့ပိုးနေတယ်ဆိုတာညင်းမြတဲ့အထောက်အထားတွေကိုအမေရိကန်ကရရှိထားတယ်လို့အမေရိကန်အကြီးတန်းတာဝန်ရှိသူကကြာတာပြင်းနေမှာပြောပါတယ်ဒေသရင်းကအမေရိကန်နဲ့မဟာမိတ်တွေကိုတိုက်ရိုက်တိုက်ခိုက်တာတွေကနေစုဆောင်းရယူထားတဲ့အီရန်ရဲ့တရားမဝင်လက်နက်အများအပြားအတွက်ဒီတူလောင်ရွာခိုင်မာတဲ့အထောက်အထားပါပဲလို့ဝါရှင်တန် DC မြို့တော်ကစစ်အခြေစိုက်စခန်းတစ်ခုမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂဆိုင်ရာအမေရိကန်သက်အမတ်ကြီးနီကီဟေးလီကပြောပါတယ်အပျက်စီးအပိုင်းစာအပုံလိုက်ကြီးရှေ့မှာရက်ပြီးတော့သက်အမတ်ကြီးဟေးလီကသတင်းစာရှင်းလင်းပွဲလုပ်တာပါဒီပျက်စီးပုံကြီးဟာအီရန်ကပံ့ပိုးထားတဲ့ယီမန်နိုင်ငံအခြေစိုက်ဟူသီတပုံတွေကဆော်ရီအာရေဗျနိုင်ငံထဲကိုတာတူတုံးကြီးတွေနဲ့မကြသေးခင်ကပြစ်ကတ်တာကနေပျက်စီးသွားတဲ့ပိုင်းစားရဖြစ်တယ်လို့တမ္မကြီးဟေလီကဆိုပါတယ်အဲ့ဒီတက်ခမှုကနေအရက်ဖက်လေးစစ်တခုထိမှန်ခဲ့ပါတယ်အဲ့ဒီအပျက်စီးတွေကိုစစ်ဆေးကြည့်ရှုဖို့အမေရိကန်ကောင်ဂရက်လွှတ်တော်နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုဖိတ်ခေါ်မယ်လို့လည်းတမ္မကြီးဟေလီကပြောပါတယ်
ယူကရိန်းနိုင်ငံရှေ့ချမ်းကပြည်ပခတ်မှာရုရှားနိုင်ငံပါဝင်ပတ်သက်နေတာနဲ့ပတ်သက်ပြီးတော့ရုရှားနိုင်ငံပေါ်ပြင်းထန်တဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေချမှတ်ထားတာကိုဥရောပသမဂ္ဂခေါင်းဆောင်တွေကထပ်ပြီးတော့သတင်းတွန်းမြင့်လိုက်ပါတယ်။ဥရောပသမဂ္ဂညီလာခံမှာခြားတော်ရင်းတွေကကြေညာလိုက်တဲ့ဆုံးဖြတ်ချက်ကရုရှားနိုင်ငံပေါ်လက်ရှိချမှတ်ထားတဲ့ကန့်သတ်ချက်တွေကိုလာမယ့် 2018 ခုနှစ်အထိ18ခုနှစ်ဇူလိုင်လအထိတွန်းမြင့်သွားမှာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဒီဒဏ်ခတ်ပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့ထဲသွင်းပြောဆိုသွားခြင်းမရှိပေမဲ့ယူကရိန်းဘက်ကရှေ့ဥရောပမှာတပ်ဖြတ်တာတွေကိုဆက်လုပ်နေမှဆိုရင်ရုရှားကိုလိုလားတဲ့ခွဲထွက်ရေးတပ်ဖွဲ့တွေကအဲ့ဒီစိန်ခေါ်မှုတွေကိုရင်ဆိုင်သွားဖို့ပြင်ဆင်ထားတယ်လို့ဒီနေ့အတွင်းသူနောက်ဆုံးအကြိမ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ဒါပြင်အနောက်အစုကိုထောက်ခံနေတဲ့ယူကရိန်းအစိုးရဟာယူကရိန်းရှေ့ဘက်ခြမ်းကပြည်ပခောက်ကိုဖြည့်ရှင်းဖို့ရည်ရွယ်တဲ့မင်းစ်သဘောတူညီချက်ကိုအဟန့်တားဖြစ်အောင်လုပ်နေသလိုအကျဉ်းသားလက်လက်ရေးကြိုးပမ်းမှုတွေကိုလည်းတားဆီးနေတယ်လို့သူကပြောပါတယ်။ဒီပိတ်ဆို့အရေးယူမှုထဲမှာဥရောပဈေးကွက်အတွင်းရုရှားရဲ့ငွေကြေးလည်ပတ်မှုစွန့်အင်နဲ့ကာကွယ်ရေးပစ္စည်းဆက်ယုံလုပ်ငန်းတွေကိုအဓိကပြတ်မှတ်ထားပြီးကန့်သတ်ပိတ်ပင်ဖို့စတာတွေပေါင်းပါတယ်။ယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆက်ကိုရုရှားတပ်တွေသိမ်းပိုက်ပြီးတဲ့နောက်2014ခုနှစ်နွေရာသီမှာရုရှားပေါ်ပထမဆုံးအကြိမ်ပိတ်ဆို့အရေးယူမှုတွေကိုဥရောပသမဂ္ဂကပြဋ္ဌာန်းခဲ့တာဖြစ်ပြီးအဲ့နောက်6လတကြိမ်တက်တန်းတိုးလာခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဆိုမာလီစစ်တပ်အတွင်းမှာအာဂရီလိုက်စားမှုတွေရှိနေတယ်ဆိုရဲဆိုရင်ချက်တွေကြောင့်အမေရိကန်ပြည်ထောင်စုကဆိုမာလီစစ်တပ်ကိုပေးနေတဲ့အကူအညီတွေကိုဆိုင်ငံ့ထားလိုက်ပါတယ်။စာနာရိတ်ခါလောင်စားနဲ့လက်နက်စားတဲ့အကူအညီတွေပေးနေတဲ့ပစ္စည်းတွေနဲ့ပတ်သက်ပြီးတော့ဆိုမာလီစစ်တပ်အတွင်းတာဝန်ခံမှုတွေထပ်တလဲလဲမရှိတာကြောင့်အခုလိုအကူအညီတွေဆိုင်ငံ့လိုက်တာဖြစ်ပါတယ်။အကူအညီတွေကိုအခုလိုဆိုင်ငံ့လိုက်တာဟာအမေရိကန်ရဲ့အကူအညီတွေကိုငိုရွယ်ချက်တွေအတိုင်းထိထိရောက်အသုံးပြုသွားဖို့အတွက်ဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကပြောပါတယ်။
ယူအေကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ဟူ kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေကနေတောက်ချာနေညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံမှာနိုင်ငံတကာသတင်းအေဂျင်စီတစ်ခုဖြစ်တဲ့ Reuters သတင်းဌာနရဲ့မြန်မာသတင်းတော်နှစ်ဦးဖမ်းဆီးခံထားတဲ့အခြေအနေကိုဗြိတိန်နိုင်ငံအနေနဲ့အလွန်ပဲစိုးရိမ်မကင်းဖြစ်မိကြောင်းဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ကမနေ့ခြားသောရင်းနှီးမှာပြောကြားလိုက်ပါတယ်သတင်းတော်တွေဖမ်းဆီးခံထားရတာနဲ့ပတ်သက်လို့ဗြိတိန်အစိုးရအနေနဲ့အလေးအနက်စိုးရိမ်မကင်းဖြစ်မှုကိုမြန်မာအစိုးရကိုပြောထားပြီးဖြစ်ပါတယ်လွတ်လပ်စွာပြောဆိုခွင့်နဲ့ရခိုင်ပြည်နယ်မှာဘာတွေဖြစ်ပျက်နေလဲဆိုတာကိုအများပြည်သူသိအောင်သတင်းအချက်အလက်တွေတင်ပြနေတဲ့သတင်းတော်တွေရဲ့စွမ်းဆောင်မှုကိုကျွန်တော်တို့အနေနဲ့သစ္စာစောင့်သိရပါမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးတာရိုကိုနိုနဲ့အတူတိုကျိုမြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာဗြိတိန်နိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆင်ကပြောကြားသွားတာဖြစ်ပါတယ်။အလားတူဥရောပပါလီမန်ဥက္ကဋ္ဌအန်တိုနီယိုတာဟာနီကလည်းမြန်မာနိုင်ငံမှာရိုက်တာသတင်းထောက်နှစ်ဦးကိုအမြန်ဆုံးလွှတ်ပေးဖို့နဲ့သတင်းလွှတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့ဥရောပထိပ်သီးညီလာခံအတွင်းမှာပြောကြားခဲ့ပါတယ်။ပြည်ထောင်နိုင်ငံအခြေစိုက်နယ်စည်းမထားသတင်းတောက်များအဖွဲ့ RSF ကလည်းသတင်းတောက်နှစ်ဦးကိုပြန်လည်ပေးဖို့ကြာစာပေးနေမှာကထုတ်ပြန်ချက်တစ်ခုမှာတောင်းဆိုလိုက်ပါတယ်ရိုက်တာသတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကိုအဓိကစုံစမ်းရေးသားနေသူတွေဖြစ်ပါတယ်သူတို့နှစ်ဦးကိုဒူးရဲမှုမိုးရံနိုင်ရဲတပ်ချက်ကြီးခင်မောင်လင်းတို့နဲ့အတူအင်္ဂါနေ့ကဖမ်းဆီးခဲ့ပြီးတော့မြန်မာနိုင်ငံအစိုးရရှုတ်ဝတ်ချက်အဥပဒေနဲ့အာဏာပိုင်တွေဘက်ကစွန့်ချက်တင်ထားပါတယ်ဒီဥပဒေဟာ2023ခုနှစ်ဗြိတိရှ်ကိုလိုနီခေတ်ကတည်းကပြဋ္ဌာန်းလာခဲ့တဲ့ဥပဒေဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့သတင်းအချက်အလက်တွေလုံခြုံရေးတပ်ဖွဲ့နဲ့သက်ဆိုင်တဲ့အရေးကြီးတဲ့လုံခြုံရေးစာရွက်စာတမ်းအထောက်အထားတွေကိုပြည်ပသတင်းဌာနတွေကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူခဲ့တယ်လို့မြန်မာအစိုးရထုတ်သတင်းစာမှာတော့ဖော်ပြထားပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံအပေါ်အမေရိကန်ပြည်ထောင်စုကအာယုံဆိုင်နေချိန်မှာပဲတောင်တရုတ်ပင်လယ်ထဲမှာဆက်လုပ်နေတဲ့လူလုံကျွန်းအတော်များများပေါ်ကိုတရုတ်နိုင်ငံကစီးရီးအင်အားတိုးမြှင့်ချတာတွေ့ရတယ်လို့ဝါရှင်တန်အခြေစိုက်အကြံပေးအဖွဲ့သင်းသန်းကပြောပါရယ်စပတ်လေးနဲ့ပါဆယ်ကျွန်းတွေပေါ်ကနေရာအကျယ်ဝန်း29ဟက်တာပေါ်မှာစီးရီးအင်အားတိုးချဲ့လုပ်ကိုင်နေတာတွေကိုဂျူရူတပ်ပုံတွေထဲမှာတွေ့ရတယ်လို့အာရှဒေသရေကြောင်းဆိုင်ရာပွင့်လင်းမြင်သာမှုရှိရေး AMTI ဌာနကကြတာသိနေမှာပြောပါရယ်တည်ဒေသကိုဘရူနိုင်းမလေးရှားဖိလစ်ပင်းထိုင်ဝမ်နဲ့ဗီယက်နမ်တို့ကလည်းပိုင်ဆိုင်ကြောင်းပြောဆိုထားတာပါလင်းဖြစ်အမြောက်တွေမြေအောက်ကိုရောင်တွေရေဒါပစ္စည်းတွေနဲ့စစ်ဖက်အသုံးပြုနိုင်တဲ့ဆောက်လုပ်ရေးလုပ်ငန်းတွေကိုကျူတူတပ်ပုံတွေထဲမှာတွေ့ရပါတယ်။တောင်တရုတ်ပင်လယ်ပြင်တွေကဆောက်လုပ်ရေးလုပ်ငန်းတွေကိုရပ်ပစ်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတရုတ်သူကိုဒီသတင်းမှအတွင်တောင်းဆိုထားပါတယ်။တောင်တရုတ်ပင်လယ်ပြင်တွေမှာအမေရိကန်ဘက်ကနယ်မြေပိုင်ဆိုင်မှုမရှိတဲ့အတွက်အဲ့ဒီအငင်းပွားမှုထဲမှာကြားနေအဖြစ်ဆောင်းနေတာဖြစ်ပြီးလွတ်လပ်စွာရေကြောင်းသွားလာမှုတွေရှိတဲ့အပြည်ပြည်ဆိုင်ရာရေပြင်နယ်နိမိတ်ထဲမှာတောင်တရုတ်ပင်လယ်ပြင်တွင်တရုတ်တို့ကစီးရီးအင်အားတိုးချဲ့ဖို့ကြိုးပမ်းနေတဲ့အပေါ်ဆိုရင်ကြောင်းလည်းအမေရိကန်တို့ကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်အငင်းပွားမှုတွေကိုဆွေးနွေးညှိနှိုင်းခြင်းအပြင်အဖြေရှလိုကြောင့်တရုတ်တို့ကပြောဆိုထားပါတယ
်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်စီစဉ်တွေကိုတားမြစ်နိုင်ဖို့ဖိအားပေးတဲ့အနေနဲ့ကုမ္ပဏီ19ခုရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်တယ်လို့ဂျပန်နိုင်ငံကကြေညာလိုက်ပါတယ်။အဲဒီကုမ္ပဏီတွေဟာမြောက်ကိုရီးယားနိုင်ငံနဲ့ဗန်နာရေးကြောင့်မီးသွေးနဲ့တွင်းထွက်တရံစာတာကိစ္စတွေလှုပ်ဆောင်နေတဲ့အပြင်မြောက်ကိုရီးယားလူသမားတွေကိုပြည်ပကိုတင်ပို့ပေးနေတာဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကတောက်ကြနေမှာပြောပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့သူတို့ရဲ့နျူကလ িয়ার ဒုံးကျည်နဲ့အစီအစဉ်နဲ့မြောက်ကိုရီးယားကဖမ်းဆီးသွားတဲ့လူတွေစတဲ့စိုးရိမ်စရာကောင်းတဲ့ကိစ္စရပ်တွေကိုဖြေရှင်းဖို့ခိုင်မာတဲ့လှုပ်ဆောင်ချက်တွေလှုပ်ဆောင်သွားဖို့မြောက်ကိုရီးယားနိုင်ငံကိုဆက်လက်တောင်းဆိုသွားမှာဖြစ်တယ်လို့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒါဆူဂါက တိုကျိုမြို့မှာဒီကနေ့ပြောကြားခဲ့ပါတယ်။အဲဒီကုမ္ပဏီတွေကိုအမေရိကန်ပြည်ထောင်စုကလည်းတန်ခတ်ပိတ်ဆို့ထားပြီးဖြစ်ပါတယ်။အခုလိုလှုံ့ဆော်လိုက်တာကိုချီးကျူးအဖြစ်ဂျပန်နိုင်ငံအနေနဲ့လည်းတန်ခတ်ပိတ်ဆို့မှုတွေလုပ်ဖို့တာဏိထံချမှတ်ထားတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောကြားလိုက်ပါတယ်ခင်ဗျာ
။ Jerusalem ကို Israel မြို့တော်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအသိမပြုကြောင်းဆုံးမြတ်ချက်ကိုဆန့်ကျင်တဲ့အနေနဲ့မလေးရှားနိုင်ငံကွာလာလမ်ပူးမြို့ကအမေရိကန်တိုင်ယွန်အပြင်ဖက်မှာဒုတိယတောက်ကြားနေအဖြစ်ရာနဲ့ချီတဲ့သူတွေငြိမ်းချမ်းစွာဆွေးဆန္ဒပြခဲ့ကြပါတယ်။ဒီကနေ့ဆန္ဒပြပွဲကိုမလေးရှားဝန်ကြီးချုပ်ဟောင်းမဟာတီးယားမိုဟာမက်ကဦးဆောင်ကျင်းပတာပါ။ဆန္ဒပြသူတွေဟာပါလက်စတိုင်းကိုထောက်ခံတဲ့ပိုစတာတွေကိုကင်ဆောင်ပြီးတော့ဖိအားသခင်ကမြင်မြတ်တယ်ဆိုပြီးကြွေးကြော်ခဲ့ပါတယ်။ဆန္ဒပြသူတွေကမွတ်စလင်အလုံးပါလက်စတိုင်းကိုကယ်တင်ဖို့တိုက်တွန်းသွားသလိုတမနာထရမ့်ကိုလည်းဆုံးမြတ်ချက်ပြန်ယူသိမ်းဖို့တောင်းဆိုခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇက်ကလည်းမလေးရှားကမွတ်စလင်တွေအနေနဲ့တမနာထရမ့်ရဲ့ဆုံးမြတ်ချက်ကိုဆန့်ကျင်ဖို့တိုက်တွန်းသွားပါတယ်။ဒီလိုရကြောင်ရှေ့လမ်းပိုင်းကပဋိပက္ခတွေပို့ပြီးတော့ဆိုးဝါးစေလိမ့်မယ်ဆိုပြီးကမ္ဘာတစ်ဝန်းလုံးကတတိပိတ်ချက်ကိုထရမ့်မှဂရုမစိုက်ပဲအမေရိကန်ရဲ့ဆေးစုနေတွေနဲ့ချီချထားတဲ့နိုင်ငံသားချားယေးမူဝါဒကနေတွဲဖယ်ပြီးတော့ဂျေရုစလင်ကိုအစ္စရေးမျိုးတော်အဖြစ်အသိမပြုကြောင်းကြေညာလိုက်တာပါ
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခအခြေအနေတွေအကြောင်းသတင်းရေးသားနေတဲ့မြန်မာနိုင်ငံက Writers သတင်းတောက်နှုတ်ဦးဖန်းစည်းခံရမှုအပေါ်ပြည်ထိုင်နဲ့ဥရောပသမဂ္ဂခေါင်းဆောင်တွေကမြန်မာအစိုးရကိုဝေဖန်ကန့်ကွက်ခဲ့ကြပြီးသူတို့နှုတ်အမြန်ဆုံးပြန်လွှတ်ပေးဖို့လည်းတိုက်တွန်းခဲ့ကြပါတယ်။ Writers သတင်း Agency ကလည်းဖန်းစည်းခံထားတဲ့သူတို့သတင်းတောက်တွေနဲ့အခုချိန်ထိအဆက်အသွယ်မရသေးပေအချက်လက်တွေအသေးစိတ်သိရဖို့မြန်မာအာဏာပိုင်တွေရဲ့ပြန်ကြားချက်ကိုစောင့်နေကြောင်းတာဝန်ရှိသူကပြောပါတယ်မိုင်းအင်ဂျင်နိုင်ကအခြေအနေကိုဆက်လက်တင်ပြမှာပါရှင
်ရိုက်တာသတင်းဌာနရဲ့မြန်မာသတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုရဲရာရှိနှစ်ဦးကရန်ကုန်မြို့အပြင်ဘက်စားတောက်ဆိုင်တစ်ခုမှာအင်္ဂါနေ့ည၈နာရီလောက်မှာတွေ့ဆုံမှုချင်းဆိုပြီးနောက်ဖမ်းဆီးခံလိုက်ရတာဖြစ်ကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်ဒါပေမဲ့လည်းသူတို့နဲ့အခုချိန်ထိအဆက်အသွယ်မရသေးတဲ့အတွက်ဘယ်လိုပုံစံမျိုးနဲ့ဖမ်းဆီးခဲ့သလဲဆိုတာအတိအကျမသိရသေးကြောင်းရိုက်တာသတင်းဌာနတာဝန်ရှိသူတွေကပြောပါတယ်အထူးသဖြင့်သတင်းလွတ်လပ်ခွင့်ကို NLD အရသာအစိုးရကအထင်ရှားပိတ်ပင်လိုက်တာဖြစ်ကြောင်းရိုက်တာဘူရိုအကြီးအကဲJohn Clemmons ကဆိုပါတယ
် So Reuters President and Editor
ကိုကျော်စိုးနဲ့ကိုဝါလုံးတို့ဖမ်းဆီးခံခဲ့ရတဲ့ဖြစ်စဉ်ဟာသတင်းလွတ်လပ်ခွင့်ကိုပြောင်းကြတိုက်ခိုက်လာတာဖြစ်တယ်လို့ Reuters သတင်း Agency ဥက္ကဋ္ဌဖြစ်သူ Editor ချုပ်ကပြောဆိုထားပါတယ်သူတို့နှစ်ယောက်စလုံးကိုချက်ချင်းလွတ်ပေးဖို့လဲတောင်းဆိုထားပါတယ်အခုချိန်ထိတော့မြန်မာအာဏာပိုင်စီကတုံ့ပြန်ချက်တစ်ခုမှမရသေးပါဘူးသူတို့စီကဘယ်လိုထုတ်ဖော်ပြောဆိုလာမလဲဆိုတာကိုကျွန်တော်တို့စောင့်ပြီးတော့နားထောင်နေပါတယ်
ဒီတော့တွင်ကြာသပတေးနေ့ကဂျပန်နိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ကဂျပန်နိုင်ငံသားရေးဝန်ကြီး Taro Kono နဲ့တွေ့ဆုံပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းရခိုင်ပြည်နယ်အကြောင်းသတင်းရေးသားနေသူတွေကိုဖမ်းဆီးအရေးယူခဲ့တဲ့မြမအစိုးရလုပ်ရက်ကိုဝေဖန်ပြောဆိုခဲ့ပါတယ
် We have already expressed our grave concerns to the
ဒီနောက်ပြည်ဖမ်းဆီးခံရတာနဲ့ပတ်သက်လို့ပြည်ထောင်စုရရဲ့အလေးနဲ့စိုးရိမ်မခင်ဖြစ်မှုကိုမြမအစိုးရကိုပြောထားပြီးပါပြီလောလောဆောပြောဆိုခွင့်နဲ့ရခိုင်ပြည်နယ်မှာဘာတွေဖြစ်ပျက်နေတယ်လဲဆိုတာအများပြည်သူသိအောင်သတင်းအချက်အလက်တွေတင်ပြနေတဲ့သတင်းတော်တွေရဲ့စွမ်းဆောင်မှုအပေါ်ကျွန်တော်တို့သစ္စာစောင့်သိရပါမယ
်။အလားတူဥရောပပါလီမန်ဥက္ကဋ္ဌအန်တိုနီယိုတာရနီကလည်းရိုက်တာသတင်းတော်နှစ်ဦးလုံးကိုအမြန်ဆုံးလွှတ်ပေးဖို့နဲ့သတင်းလွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့ဥရောပထိပ်သီးညီလာခံအတွင်းပြောကြားခဲ့ပါတယ်။လက်ရှိမြန်မာအာဏာပိုင်တွေဆွဲချက်တင်ထားတဲ့အစိုးရလျှို့ဝှက်ချက်အုပ်ဥပဒေပုံမှန်အရသူတို့နှစ်ဦးကိုထောင်ဒဏ်14နှစ်ထိချမှတ်နိုင်ပွဲရှိကြောင်းရိုက်တာဘူရိုအကြီးအကဲ John Clemmons ကပြောပါတယ
် So we understand that Wallone and KCO have been charged
ဗြိတိသျှကိုလိုနီလက်ထက်ကတည်းကပြဋ္ဌာန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်အုပ်ဥပဒေနဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုဆွဲချက်တင်ဖမ်းဆီးထားတယ်လို့ကျွန်တော်တို့နားလည်ထားပါတယ်ဒီဥပဒေဟာအရန်ကိုကျေပြတ်တယ်လို့အဲ့ဒီဥပဒေအရသတင်းတော်နှစ်ယောက်လုံးထောင်ဒဏ်14နှစ်ထိကြာခံနိုင်ပါတယ်
။ဗုဒ္ဓဘုနစ်ကပြည်ချားရေးဝန်ကြီးဌာနရဲ့ထုတ်ပြန်တဲ့သတင်းအရသူတို့နှစ်ဦးကိုဒူရဲမှုမိုးရံနိုင်ရဲတက်ချက်ကြီးခင်မောင်လင်းတို့နဲ့အတူအင်္ဂါနေ့ကဖမ်းဆီးခဲ့ပြီး1923ခုနှစ်ဗြိတိသျှကိုလိုနီခေတ်ကတည်းကပြဋ္ဌာန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်အဥပဒေနဲ့သူတို့၄ဦးလုံးကိုဆွဲချက်တင်ထားကြောင်းဖော်ပြထားပါတယ်။သူတို့နှစ်ဦးဖမ်းဆီးခံရတဲ့အဓိကအကြောင်းရင်းမှာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့သတင်းအချက်အလက်တွေ၊လုံခြုံရေးတပ်ဖွဲ့နဲ့သက်ဆိုင်တဲ့အရေးကြီးတဲ့လုံခြုံရေးစာရွက်စာရင်းအထောက်အထားတွေကိုပြည်ပသတင်းဌာနတွေကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။
မိုင်းအင်ဂျင်နိုင်တင်ပြခဲ့တာပါရှင်တဆက်ထက်မှာပဲဒေသအတွင်းမတည်မငြိမ်မှုတွေအကြမ်းဖက်တိုက်ခိုက်မှုပြည်ပခါတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးဘဲဆောင်ဖွံ့ဖြိုးတိုးတက်ရေးနဲ့အခက်အခဲဖြစ်နေတဲ့ရခိုင်ပြည်သူတွေအတွက်အရေးပေါ်လိုအပ်ချက်တွေကိုဝိုင်းဝန်းကြိုးပမ်းကူညီပံ့ပိုးကြဖို့ရခိုင်တိုင်းရင်းသားတွေက ခိုင်တိုင်းသားတွေကိုရခိုင်ပြည်နယ်နဲ့မှာတိုက်တွန်းနှိုးဆော်လိုက်ကြပါတယ်ဒီကနေ့ကြာရောက်တဲ့43ချိန်မြောက်ရခိုင်ပြည်နယ်နဲ့အခမ်းအနားကိုရခိုင်ပြည်နယ်တဝမ်းနဲ့ရန်ကုန်တိုင်းပါဝင်ဒေသအသီးသီးမှာကျင်းပခြင်းရခိုင်ဖွဲ့စည်းတွေဘက်ကရခိုင်ပြည်နယ်အရေးအခုလိုတိုက်တွန်းနှိုးဆော်ကြတာပါဒီအကြောင်းပြည်စုံကိုမဆုမွန်ကတင်ပြမှာပါရှင်
ဒီကနေ့2018ခုနှစ်ဒီဇင်ဘာလ15ရက်နေ့မှာကြာရောက်တဲ့43ချိန်မြောက်ရခိုင်ပြည်နယ်နေ့မှာရခိုင်ပြည်နယ်အစိုးရရခိုင်ပြည်နယ်လွှတ်တော်ပါဝင်ပြည်ထောင်စုအစိုးရတာဝန်ရှိသူတွေဘက်ကအကြက်တဲတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်ကြီးဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေချမှတ်ပြီးဆောင်ရွက်နေကြချိန်မှာရခိုင်တိုင်းရင်းသားတွေဘက်ကလည်းဝိုင်းဝန်းပူးပေါင်းပါဝင်ကူညီပံ့ပိုးကြဖို့အလေးနဲ့တိုက်တွန်းပါတယ်လို့ရခိုင်ပြည်နယ်နေ့အခမ်းအနားရန်ကုန်ကျင်းပရေးဦးဆောင်သူတဦးဖြစ်တဲ့ရခိုင်မျိုးသားအသင်းချုပ်ရဲ့ဥက္ကဋ္ဌဦးစိုးဝင်းက VOA မြန်မာပိုင်းကိုပြောပါတယ
်ခိုင်ပြည်နယ်နေ့ကအခုဒီနေ့ဆို43ချိန်မြောက်ဖြစ်သွားပြီပေါ့နော်။အခိုင်ပြင်းနေတာဒီအခုဆိုရင်အကြက်တဲမျိုးမျိုးနဲ့ကြုံတွေ့နေရတယ်ပေါ့ဗျာ။စီစီလုံးလုံးညင်ညင်ညွန့်ညွန့်နဲ့ကြည်တွင်းရံကြည်ပရံတွေကိုကောက်ွယ်ဖို့ကျွန်တော်တို့ဆင်းတဲ့စုစုစီစီညင်ညင်ရဲ့ရှိနေရမယ်။အဲ့ဒါကိုဒီနေ့မှာဒီစကားကိုကျွန်တော်တို့ကညင်ညွတ်ဖို့ပြောချင်ပါတယ်။နိုင်ငံတော်အသံပင်ကပုဂ္ဂိုလ်ကဖွဲ့တွေအများကြီးကိုယ်ပွဲဖွဲ့ပြီးတော့လေကျွန်တော်တို့ဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေကိုလုပ်နေပါတယ်။ရခိုင်ပြည်ရဲ့လိုအပ်ချက်ကပြည်နယ်လိုအပ်ချက်ကကြီးမားလွန်အားကြီးတော့အလုံးလိုတယ်လို့ဖြစ်နေတာပေါ့ဗျာ။အဲဒီအတွက်ဒေတာကံပြည်သူလည်းပူးပေါင်းပါဝင်ကြပြီးတော့ကိုယ်နိုင်တဲ့လောက်တရတ်တာပါဝင်ကြမယ်ဆိုရင်ရခိုင်ပြည်နယ်ကြီးတိုးတက်လာမယ်လို့လို့ကျွန်တော်လင့်ပါတယ်ဗျာ။ဒါလိုလည်းတိုက်တွန်းနေပါတယ်ရခိုင်ပြည်နယ်ကဟိုဒေတာကံတွေကိုလေ
။ရခိုင်ပြည်နယ်နဲ့အထိမ်းအမှတ်အဖြစ်နိုင်ငံတော်သမ္မတဦးထင်ကျော်ကလည်းရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးလူအဖွဲ့အစည်းအတိုင်းအဝိုင်းများကြားတဟဇာတာဖြစ်ရေးအတွက်ရခိုင်ပြည်နယ်သူပြည်နယ်သားတွေစုပေါင်းအင်အားနဲ့ကြိုးပမ်းသွားကြဖို့တိုက်တွန်းတဲ့တဝန်လွှာကိုပေးပို့ပါရယ်ဒီကနေ့ရန်ကုန်ရခိုင်ပြည်နယ်ဓမ္မယုံမှာကျင်းပတဲ့43ချိန်မြောက်ရခိုင်ပြည်နယ်နေ့အခမ်းအနားအကြောင်းနဲ့ထူးချွန်ရခိုင်တိုင်းရင်းသားတွေကိုရခိုင်တကွန်စုရခိုင်ဂုံဆောင်စုချီးမြှင့်တဲ့အကြောင်းလဲကိုရိုင်းစုချီးမြှင့်ခဲ့သူရခိုင်မျိုးသားအတင်းချုပ်ရဲ့ဥက္ကဋ္ဌကပြောပြပါရယ
်ရခိုင်ပြည်နယ်နေ့ကိုဒီဇင်ဘာ15ရက်ရောက်တိုင်းပြည်နယ်ဒီမှာလည်းကျင်းပတယ်ဒီနေ့ဆိုရင်ရခိုင်ပြည်နယ်အတွက်ဂုံဆောင်စုတွေပေါ့ဗျာ12စုပြီးတယ်ဗျာရခိုင်တကွန်စုဆိုတာကဆရာတော်6ပါးနောက်လူက2ယောက်ရခိုင်ကုန်းဆောင်စုကတရုတ်ဆောင်ဝေလူကျော်တို့စာရေးဆရာမအမျိုးသားစာပြေစုရရမင်းမြတ်အေး2ယောက်ရတယ်နောက်စစ်တွေကရန်ကုန်ထိရှေ့လောက်စပိန်စီလာတဲ့ပုဂ္ဂိုလ်2ယောက်ကူစောမောင်ရွှေနဲ့ဦးဝင်းမောင်ဆိုတာအဲ့ဒါတော့အဲ့ဒီနှစ်စုကိုကျွန်တော်ကတစုပေးရတယ်ဗျာဆရာနဲ့ရခိုင်တကွန်စုနဲ့ရခိုင်ကုန်းဆောင်စုတွေကတော့တိုင်းရင်းသားကြီးရဲ့ကူစောအေးမောင်ကပေးတယ်တိုင်းမျိုးသားအကင်းကျုပ်အပါဝင်လူမှုဖွယ်စည်းတွေအားလုံးတိုင်းဒေသကြီးရဲ့ဝန်ကြီးဌာနကကြီးမှုကျင်းပလာပေါ့လေ
ရခိုင်ပြည်နယ်တွင်ကစစ်တွေမျိုးမောင်နှောမျိုးအပါဝင်ရခိုင်ပြည်နယ်တဝက်ရခိုင်ပြည်နယ်နှင့်အခမ်းအနားတွေကိုရခိုင်ပြည်နယ်ဝန်ကြီးချုပ်ရခိုင်ပြည်နယ်လွှတ်တော်နဲ့ရခိုင်ပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေဦးဆောင်ပြီးကျင်းပကြပါတယ်ရခိုင်ပြည်နယ်တွင်တည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ရခိုင်ပြည်နယ်နှင့်မှာတောင်းဆိုလိုပါတယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ရခိုင်ပြည်နယ်ရဲသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကလည်းအခုလိုတိုက်တွန်းပါတယ
်ဒီရခိုင်ပြည်နယ်နဲ့လည်းစစ်တွေမျိုးနဲ့မှာလည်းကျင်းပတယ်ပေါ့နော်မျိုးနေဒီမှာလည်းအပီပီကျင်းပတဲ့မျိုးနေတွေလည်းရှိကြပါတယ်ဒီတို့ရခိုင်ပြည်နယ်ကလည်းအခုဆိုရင်ဒီပဋိပက္ခအားတွေအများကြီးနဲ့ရင်ဆိုင်နေရတယ်ဒီရခိုင်ပြည်မြောက်ပိုင်းမောင်တော်ပုတိတောင်ရတိတောင်ပေါ်လေအဲ့ဒါကြောင့်ဆရာမတို့အနေနဲ့ကိုရခိုင်ပြည်ဖွံ့ဖြိုးတိုးတက်ရေးကိုလည်းလိုလားပါတယ်ခိုင်ပြည်ကထွက်တဲ့တယံစာသားတွေလည်းဆရာမတို့မှအများကြီးရှိပါတယ်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့လေအဲ့ဒီရငွေတွေကိုလည်းရခိုင်နှုန်းအလိုက်ပေးဖို့ခိုင်ပြည်ပြည်သားတွေရတယ်တော်တော်လေးလိုလားနေကြပါတယ်ကျိုးစေးစုတွေကိုလည်းဆရာမတို့အမြန်ဆုံးရခိုင်ပြည်နယ်နေနဲ့အတူရရှိခံစားနိုင်ပါစေလို့ဆရာမတို့ပြောချင်ပါ
ရခိုင်ပြည်နယ်နေ့ကို1985ခုနှစ်ကစလို့ကျင်းပခဲ့တာဖြစ်ပြီးဒီနှစ်2018ခုနှစ်မှာဆိုရင်တော့43ချိန်မြောက်ဖြစ်လာပြီဖြစ်ပါတယ်ရခိုင်ပြည်နယ်တဝက်ကမြို့အသီးသီးမှာကျင်းပတယ်လို့ရန်ကုန်မြို့မှာလည်းဒီဇင်ဘာလ15ရက်နေ့မှာစတင်ပြီးရွှေတကုန်းဖျားရှေးဘက်မြို့ကရခိုင်ပြည်နယ်ဓမ္မယုံမှာရခိုင်ပြည်နယ်နေ့ကိုကျင်းပပြီးဒီဇင်ဘာလ16ရက်နေ့နဲ့ဒီဇင်ဘာလ18ရက်နေ့မှာတော့ရခိုင်ရိုးရာကျင်းပွဲပျော်ပွဲရှင်ပွဲနဲ့ဂီတပရိသတ်ပွဲတော်တွေကိုရန်ကုန်မြို့ကတိုင်းရင်းသားကျေးရွာမှာကျင်းပမှာလည်းဖြစ်ပါတယ်ရှင
်မဆုမွန်စူးစီတင်ပြခဲ့တာပါအခုတော့ကချင်ပြည်နယ်ဘက်ကအခြေအနေတလဲကြည့်ကြရအောင်ပါကချင်လွတ်လပ်ရေးဖွဲ့ KIO ဌာနချုပ်လိုင်စာအနီးကတပ်စခန်းတွေကိုဒီရက်ပိုင်းအတွင်းအစိုးရတပ်မတော်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေပြီးပြီးခဲ့တဲ့ကြာသာပတင်းနဲ့တရက်ထဲမှာကချင်ပြည်နယ်အတွင်းအ ਨੇ စုံပစ်ခတ်တိုက်ခိုက်မှုတွေ၄နေရာလောက်ဖြစ်ပွားခဲ့တယ်လို့ KIO ဘက်ကပြောပါရယ်ဒီလိုတိုက်ခိုက်တာဟာ27ရာစုပင်လုံးကျင်းပဖို့နှိကလာတာကြောင့်စစ်ရေးအရာဖိအားပေးတာလည်းဖြစ်နိုင်ကြောင်းသုံးသပ်ထားပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းတင်ပြကိုမိုးစောကတင်ပြထားပါရယ်ရှင်
ပွင့်လင်းရာသီစတင်ချိန်ကစလို့ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဂျိုးကြဂျိုးကြပြန်လည်ဖြစ်ပွားလာခဲ့ရကဒီရက်ပိုင်းတွေအတွင်းမှာတော့တိုက်ခိုက်မှုတည်င်းတွေဟာပုံမှုထွက်ပေါ်လာနေပါတဲ့ဒီကနေ့နဲ့ကြာလာရင်းနေ့ကစိုးရတက်မတော်ဘက်က KIO ဌာနချုပ်လိုင်စာအနီးကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းလဲ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ဒီနေ့ကရှစ်နိုင်ရည်နည်းနည်းကျော်တဲ့အချိန်မှာအဲလက်နက်ကြီးနဲ့ပစ်လို့လိုင်စာဒီအဝေးကြီးယူအားနာမပြတော့တာအဲဒီကပြည်သူလူထုတွေကလန့်ဒီမှဖြစ်ကြတာပါကိုကတော့ပုံမှန်တစ်ချက်ကြည့်တော့လင်းငါဖြစ်တော့ဒီပါတယ်မင်းကတော့ကေအိုထနာလိုက်စာဒီနားလောက်မှာတတ်မတော်ဘက်ကနဲ့လည်းနဲ့ကြီးနဲ့အဲကိတာတွေရှိတယ်ဒါမှမဟုတ်အဲ့ဒီကိုပြန်မတုံတန်တဲ့အဲ့ပွဲကြတော့မရှိပါဘူးကတော့မဖြစ်ပါဘူး။နောက်ဘုံသနချုပ်ကဒီလုံချုံကြီးနေရာလည်းဖြစ်တဲ့ခွေရတခြင်းငါငါသုတ်ချတဲ့ရင်နေရာဖြစ်တဲ့စမဟုံးဟုံးဆိုတဲ့နေရာမှာလည်းနဲ့ကြီးနဲ့လည်းဖြစ်တဲ့နောက်
ကြာသာပတိနေ့ကမန်စီမျိုးနယ်အတွင်းမှာလေချောင်းကပါတိုက်ခိုက်တာတွေရှိကြောင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာလည်းတိုက်ပွဲတွေဖြစ်ခဲ့ကြောင်းအခုလိုဆက်ပြောပါတယ
်။ဒီရေတပ်ဟာတုံးတဲ့29နေနေဖြစ်တဲ့မန်ဝင်းကြီးဘက်မှာတပ်မတော်ဘက်ကနဲ့ jet fighter နဲ့ဒါမှမဟုတ်ဘုံဒီချပ်နဲ့တိုက်ပွဲတွေဖြစ်ပါလား။နောက်တမခန်နေ့တကြီးစစ်လေးနေနေဖြစ်တဲ့ဒီကနိုင်ဘက်မှာပေါ့အဲ့တော့မှနေပြတိုက်ပွဲလည်းဖြစ်ပါတယ်ဒီအနေနဲ့ကြီးတဲ့ဖြစ်တဲ့တိုက်ပွဲလည်းဖြစ်ပါတယ်တန်းနောက်ဘက်မှာလည်းဂျူဂျာဂျူဂျာဖြစ်ပါတယ်မင်းကလည်းတကြီးရှိနေနေဖြစ်တဲ့အဲ့ဒီဘက်မှာလည်းတိုက်ပွဲတွေဖြစ်တယ်လို့ကြားဒါမှမဟုတ်ဘလို့ဒီနေ့ထထကြီးကြီးဖြစ်တယ်မဖြစ်ဘူးဆိုတော့ဒါတော့တတိတော့တော့ကြားသိရပါဘူး
ဒီကနေ့မနေ့ပိုင်းကလိုင်စာအနည်းကိုလက်နဲ့ကြီးနဲ့ပြစ်ခတ်တာတွေရှိပေမဲ့အခြားဒေသမှာတိုက်ပွဲဖြစ်တဲ့အခြေအနေကိုမသိရသေးကြောင်းလဲပြောပါတယ်လက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးဗိုလ်မှူးကြီးနော်ဘူးကသူ့အမြင်ကိုအခုလိုပြောပါတယ
်သူတို့ကတော့တမဟာနေ့ချင်းချင်းအားလုံးနေနေရှိနေနေလို့ပဲဆိုတဲ့သူတို့ကသူစီရဲ့ပူတာလာရှိတယ်ဒီမန်စီနီနေပေါ့အဲ့ဒီဘက်မှာလဲသူတို့ကဒီရှူလီကျဲဝမ်းစစ်စင်းရဲ့ဆိုတဲ့ဒီစင်းရဲ့တို့ရှိကြတယ်အဲ့ကနေဒီလိုမျိုးတဲ့ပွဲကြီးတင်လာတယ်လို့ကျွန်တော်တို့ယူဆလို့ရပါတယ်။အနိုင်ရရနဲ့ကြံတုံးတယ်မယ်ဆိုလို့ရှိရင်တတိယဆုပ်ပြီးဒီလခနဲ့နိလာလည်းဆိုတော့ ACA လမ်းမသူ့ဘဝနည်းနည်းပြအပေးတဲ့တဘောမျိုးလားလို့တော့တုံးတတ်တယ်ပေါ့
။လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတမ်ရော့ဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။အရင်ကကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားရင် PCG ခေါ်ကချင်ငင်းကြဲရေးအကျိုးဆောင်အဖွဲ့ကအစိုးရနဲ့ KIO အကြားမှာဂျားဝင်ညှိနှိုင်းဆောင်ရွက်ပေးတာတွေရှိခဲ့ပါတယ်။အခုအခါမှာတော့ဂျားဝင်ညှိနှိုင်းဖို့အခက်အခဲတွေရှိနေကြောင်း PCG ကဥလမိုင်ကွန်ဂျာကပြောပါတယ်
။စင်စစ်လက်ထက်တော့မှာတော့ဥအောင်မင်းတို့နဲ့ဖက်တယ်တဲ့သူတို့ဒီမှာအောက်ချင်မှာဖြစ်တယ်ဟိုဒီမှာပြောတယ်သူတို့များအထက်ကိုဘဟုပြောတယ်ဟိုကလည်းတစ်ဆင့်ပြန်ပြောတယ်အဲ့ဒီမှာဂျင်းမှုတည်ဆောက်မှာအဲ့လိုလောက်တော့အခုအစိုးရတက်လာတဲ့ဒီနောက်ပိုင်းမှာအခု RPC ရှိတယ်လို့သိရတယ်ဒါပဲလဲကျွန်တော်တို့ဟိုဘာမှအဆက်အသွယ်လည်းမလုပ်ဘူးကျွန်တော်တို့ပြောတယ်စာတင်တယ်လဲသူတို့လည်းဘာမှလည်းအကြောင်းပြန်လာမှုမရှိဘူးဆိုတဲ့အခါကျတော့အခုကျွန်တော်တို့ရှေ့ဆက်သွားမယ်ဈေးကြေးနဲ့ပတ်သက်ပြီးတော့မှလူနဲ့ဖက်ကြားမှာကျွန်တော်တို့လှုပ်ဆောင်နေတာကပြောရမှာဆိုအဆက်ပြတ်နေတဲ့ပုံစံမျိုးဖြစ်နေတယ်ဗျအခုလောလောဆယ်ရတာ
KIO အဖွဲ့ဟာ1994ခုနှစ်ကစစ်အစိုးရနဲ့အပြစ်ခတ်ရစဲခဲ့ပြီး2012ခုနှစ်ဦးသိန်းစိန်စိုးရတက်လာချိန်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပါတယ်ဒီလိုတိုက်ပွဲတွေပြန်လည်ဖြစ်ပွားချိန်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ဖြစ်မြောက်ရေးအတွက်ပါဝင်ဆွေးနွေးခဲ့ပေမဲ့လက်နက်ကင်အဖွဲ့အစည်းတွေအားလုံးမပါဝင်တာကြောင့်လက်မှတ်ရေးထိုးတာတော့မရှိခဲ့ပါဘူးလောလောဆယ်မှာတော့ဝမိုင်းလာရှမ်းပြည်တက်မတော်မြောက်ပိုင်းပလောင်ကိုးကန်းနဲ့အေးအေးရခိုင်တပ်ဖွဲ့တို့နဲ့အတူပူးတွဲပြီး FPNCC ကနိုင်ငံရေးဆွေးနွေးရေးအဖွဲ့ကိုဖွဲ့စည်းထားတယ်လို့အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးရမှာလဲတဖွဲ့ချင်းမဆွေးနွေးပဲ FPNCC နဲ့သာဆွေးနွေးဖို့သဘောထားထုတ်ပြန်ထားပါတယ
်။ကိုမိုးစောသတင်းပေးပို့ခဲ့တာပါရှင်။အခုတော့ခရစ်စမတ်နဲ့နှစ်သက်ကူးရာသီတချင်းတစ်ပုတ်နဲ့ဖျော်ဖြေပေးပါရစေ။ Taylor Swift တီဆိုထားတဲ့ Christmas When You Are Mine တချင်းကိုနားဆင်ကြရအောင်ပါရှင်။
Please take down the mistletoe, 'cause I don't wanna think about that right now. 'Cause everything I want is miles away. Snow-covered little town. My Mama's in the kitchen worrying about me. Season's greetings, hope you're well. Well, I'm doing all right. If you were wondering, lately I can never tell. I know this shouldn't be a lonely time, but there were Christmases when you were mine. I've been doing fine without you, really, up until the nights got cold. And everybody's here except you, baby. Seems like everyone's got someone to hold. But for me, it's just a lonely time. There were Christmases when you were mine. Merry Christmas, everybody. That'll have to be something I just say this year. I'll bet you got your mom another sweater. And were your cousins late again? You were putting up the lights this year. Did you notice one less pair of hands? I know this shouldn't be a lonely time. There were Christmases when I didn't wonder how you are tonight. 'Cause there were Christmases when you
till a sweet this out at Christmas when you were mind the chingo na sing ga ja ra phit par de view in myama bai taw cha ne nyet ne gain radio season ko select thol lin pe ni bar de ku nyet ne gain radio season pi pi chin ma ro view yau mi tan ja season ko nya 9 nai ga ne 9 nai gwe thi dai yai thol lin pe twa ma ba HS7.2 ga ne phan yu ji shu nai de lo thol lin chain ne de pye nyi view ye Facebook sa myet na view ye Burmese news ma le win yau ji shu nai ma de shin အခုရတဲ့ရင်အချင်းချက်ကိုကိုရရန်နိုင်ကြညာပေးပါမယ်ရှင
်။ဗိုက်ကန်ပြည်တော်စုအနေနဲ့မြောက်ကိုရီးယားဆိုရနဲ့ဂျိုတင်သတ်မှတ်ချက်တွေမပါဘဲဆွေးနွေးပြောဆိုမှုတွေစတင်လှုပ်ဆောင်သွားဖို့ရှိတယ်လို့ပြောဆန္ဒရှိတယ်လို့ပြောလိုက်ပြီးရပိုင်းချာမှာပဲအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်အနေနဲ့ဒီကနေ့မှတွေ့ဆုံပြီးတော့မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်ဆွံ့လွန်လာအောင် PR တွေအမြင့်ဆုံးပေးသွားဖို့ကိစ္စကိုဆွေးနွေးသွားမှာဖြစ်ပါတယ်။ဝန်ကြီး Tillerson ဟာကုလသမဂ္ဂအတွင်းမှူးဂျိုအန်တိုနီယို Guterres နဲ့လည်းဒီကနေ့မှတွေ့ဆုံဆွေးနွေးသွားဖို့ရှိပါတယ်ခင်ဗျာ။ယူကရိန်းနိုင်ငံအရှေ့ခြမ်းကပြည်ပခါမှာရုရှားနိုင်ငံပါဝင်ပတ်သက်နေတာနဲ့ပတ်သက်ပြီးတော့ရုရှားနိုင်ငံပေါ်ပြင်းထန်တဲ့စီးပွားရေးတန်ခါပိတ်ဆို့မှုတွေချမှတ်ထားတာကိုဥရောပသမဂ္ဂခေါင်းဆောင်တွေထပ်ပြီးတော့တတန်းတိုးမြင့်လိုက်ပါတယ်။ဥရောပသမဂ္ဂညီလာခံမှာကြာသပတေးနေ့ကကြီးညာလိုက်တဲ့ဆုံးဖြတ်ချက်ကရုရှားနိုင်ငံပေါ်လက်ရှိချမှတ်ထားတဲ့ကန့်သတ်ချက်တွေကိုလာမယ့်2018ခုနှစ်ဇူလိုင်လအထိတိုးမြင့်သွားမှာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာနိုင်ငံတကာသတင်းအေဂျင်စီတစ်ခုဖြစ်တဲ့ Reuters သတင်းဌာနရဲ့မြန်မာသတင်းတောင်တူဖမ်းဆီးခံထားတဲ့အခြေအနေကိုဗြိတိန်နိုင်ငံအနေနဲ့အလွန်ပဲစိုးရိမ်မကင်ဖြစ်မိတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ကမနေ့ကသတင်းနေ့မှာပြောကြားလိုက်ပါတယ်။အလားတူဥရောပပါလီမန်ဥက္ကဋ္ဌ Antonio Tahani ကလည်းမြန်မာနိုင်ငံမှာ Reuters သတင်းတောင်တူလုံးကိုအမြန်ဆုံးလွှတ်ပေးဖို့နဲ့သတင်းလွတ်လပ်ခွင့်ကိုအကောင်အထည်ပေးဖို့ဥရောပထိပ်သီးညီလာခံအတွင်းမှာပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံပေါ်အမေရိကန်ပြည်ထောင်စုကအယုံဆိုင်နေချိန်မှာပဲတောက်တရုတ်ပင်လယ်ထဲမှာဆောက်လုပ်နေတဲ့လူလုံကျွန်းအတော်များများပေါ်ကိုတရုတ်နိုင်ငံကစီးရဲအားတွင်းမြင့်ချထားလိုက်တယ်လို့ Washington အခြေစိုက်အကြံပေးဖွဲ့ Think Tank ကပြောကြားလိုက်ပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကိုရရန်နိုင်ပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာ Engineer ကတော့ Audius Regis ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်။ VO American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00ထိတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။နောက်တစ်နေ့ကြညာ9:00ကနေ10:00ထိထုတ်လွှင့်မဲ့ Radio အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VO ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။Thank you.
This program has come to you from the Voice of America, Washington.